မင်္ဂလာပါခင်ဗျာအင်တာနက်နဲ့အွန်လိုင်းဒေလီလိုက်စီစဉ်ကနေပြီးကြိုဆိုပါတယ်ကျွန်တော်ဒီနေ့စနေနေ့အကြောင်းအရာကတော့ဒီ၈လေးလုံးနှစ်ပတ်လည်နေ့အထိမ်းအစီအစဉ်ဖြစ်ပါတယ်ကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးနှဲနေလျောင်းမြင်းဆောင်မကြံတနိုင်ငံလုံးတိုင်းတာမြို့လီရွာလီအားလုံးမှာလူလူဆိုင်းလုံးကြီးပေါ်မှာထွက်လာပြီးတော့ဒီမိုကရေစီရေးအတွက်တောင်းဆိုခဲ့ကြတာ1988တုန်းကတောင်းဆိုခဲ့ကြတာခုဆိုလို့ရှိရင်29နှစ်တင်းတင်းပြည့်သွားပြီဖြစ်ပါတယ်အဲ့တော့ဒီကြောင့်မို့88ကာလတုန်းကမြန်မာလူလူတောင်းဆိုခဲ့တာနောက်88ခေါင်းဆောင်တွေမျှော်မှန်းခဲ့တဲ့လမ်းအခုကဘလောက်ထိခီးပေါက်လာပြီလဲဒါကိုကျွန်တော်အဓိကထားပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ပေါင်းစနစ်ပြုလို့ဆိုရကျွန်တော်ပုံကို3ဖိတ်ခေါ်ထားပါတယ်ပထမတူကတော့88မျိုးဆက်ចောင်းသားခေါင်းဆောင်ဖြစ်တဲ့ကိုကိုကြီးဖြစ်ပါတယ်ကိုကိုကြီးကလက်တော်အဖြစ်ဥရောပနိုင်ငံတစ်ခုမှာရောက်နေပါတယ်ခီးစဉ်တစ်ခုနဲ့အဲ့မှာသူ့ကိုလမ်းဖုန်းဆက်နေပါတယ်အခုလိုင်းပေါ်မရောက်သေးပါဘူးနောက်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ဒေါက်တာရံမျိုးသိန်းကတော့88ခေါင်းဆောင်တူလည်းဖြစ်ပါတယ်လက်ရှိအဖြစ်မြန်မာနိုင်ငံကြီးလာ3တပ်တူလည်းဖြစ်ပါတယ်နောက်တူကတော့ဒီရှင်းနေကြီးဦးသိန်းတန်းကရှင်းနေဦးသိန်းတန်းကမန္တလေးမှာခြေဆက်ပါတယ်အထက်ပမာပြည်ဒီရှင်းနေကွန်ရဲ့ခေါင်းဆောင်တူဖြစ်ပါတယ်အခုဒီတိုင်းပေါ်တော့လက်တော်ဒေါက်တာရေမျိုးသိန်းနဲ့ရှင်မီယူသိန်းတောင်နှုတ်ရောက်ရှိနေပါပြီဒေါက်တာရေမျိုးသိန်းကိုကျွန်တော်ရင်လုံးဖိတ်ခေါ်ချင်ပါတယ်ကိုရေမျိုးသိန်းကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ကိုရေမျိုးသိန်းကိုကျွန်တော်ခုနကပြောသလိုပေါ့88ခုနှစ်ဒီအရင်ရေတော်ပုံကြီးဖြစ်လာပြီးနောက်ပိုင်းဒီနောက်ဆက်တွဲအဖြစ်လှုပ်ရှားလာခဲ့ကြတာအခုဆိုရင်ဘာပြောNLD အစိုးရစီရဲ့ဆိုပြီးတော့လူတို့ကရွေးချယ်တဲ့အစိုးရတည့်တော့ရောက်လာပါပြီရလာပါပြီအဲ့တော့ဘလောက်ထိခီးပေါက်လာပြီလဲဒါကပြည့်စုံပြီလားကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးသိချင်ပါတယ
်အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးကကျွန်တော်တို့ဒီနှစ်ဆိုရင်29နှစ်ပြည့်မြောက်ပြီပေါ့အဲ့ဒီ29နှစ်ပြည့်မြောက်တဲ့အချိန်မှာပဲကျွန်တော်တို့ပြည်သူလူထုကနေပြီးတော့ဓာတ်ရိုက်ရွေးကောက်တင်မြောက်လိုက်တဲ့ကိုယ်စလေဒီအများစုပါတဲ့တွတ်တော်တွေနောက်အစိုးရလည်းပဲပေါ်ပေါက်နေတဲ့အချိန်နဲ့အန်တိုက်တဲ့ကာလလို့လည်းပြောလို့ရပါတယ်အဲ့ဒီတော့အဲ့ဒီမှာကျွန်တော်သိတာမြင်တာတခုဘာသာတွေ့လဲဆိုတော့ဒီဒုံငယ်တဲ့နှစ်ကကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံနှစ်ပတ်လည်နေ့မှာလည်းပဲနော်ကျွန်တော်တို့အစိုးရပိုင်းတွတ်တော်ပိုင်းနေနဲ့ပေါ့လေဒီရေတော်ပုံကြီးကိုတော့တရားဝင်အပြစ်မှပြုတာမျိုးနော်နောက်ဂုံပြုတ်တာမျိုးထုတ်နိုင်ခဲ့တာမတွေ့ရပါဘူးအဲဒီနေ့ကျွန်တော်တို့2018ခုနှစ်မှာလည်းပဲအလားတူပဲတော့အစိုးရအနေနဲ့ရောတွတ်တော်တွေအနေနဲ့ရောတရားဝင်ဂုံပြုတ်အတိမတ်ပြုတာမျိုးခပ်ပြီးလုံးမလုံးနိုင်တာကိုတွေ့ရပါတယ်ဒါပေမဲ့ဒီနေ့မှာတော့ဟလာကျွန်တော်တို့အဲတွတ်တော်တွေဒီနောက်ကျွန်တော်တို့တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝင်တွေဒီရှင်းလင်းလုံးအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကိုဆက်ရောက်လာတာဒီနောက်အဲ့ဒီအခမ်းအနားမှာမိန့်ခွန်းပြောကြားတာဒီကိုတော့တွေ့ရပါတယ်ဒါပေမဲ့ဘာပဲပြောပြောပေါ့လေကျွန်တော်တို့ဟာနော်29နှစ်တိုင်တဲ့အခ í ကိုနော်တကယ်ရွေးပါတဲ့သမိုင်းမှာအချိုးကွေ့ဖြစ်ခဲ့တဲ့နော်ပြည်သူလူထုတစ်ရက်လုံးကနိုင်ငံလုံးပမာပါဝင်ဟိုခဲ့တဲ့ရှင်းလင်းလုံးဒီမိုကရေစီအရေးတော်ပုံကြီးကိုနော်ပြည်သူကရွေးကောက်တင်ရောက်တဲ့အစိုးရကျွတ်တော်တွေကတရားဝင်အပြည့်အစုံပြုဖို့တရားဝင်ဂုံပြုဖို့အဲတွတ်ဆုပ်နေတာကတော့အင်းတန်းမှစိတ်မကောင်းစရာအနေအထားတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာယုံမျိုးသိန်းရဲ့အဲဒီကိစ္စကိုကျွန်တော်နောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်ကျွန်တော်အခုဥက္ကုတ်ကိုကြီးလေလိုက်ပေါ်ရောက်ပါပြီ88မျိုးဆက်ចောင်းသားခေါင်းဆောင်အတူဖြစ်ပါတယ်ဥက္ကုတ်ကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ခုနဒေါက်တာယုံမျိုးသိန်းကတော့လက်ရှိအာနိုင်ငံဦးထားနဲ့ရှင်ပြီးပြောပါလေကျွန်တော်အခုဥက္ကူကြီးရေနှုံးမင်းကြီးတက88တုန်းကဥက္ကူကြီးကိုလှုပ်ရှားခဲ့ကြတဲ့မျှော်မှန်းချက်တွေမျှော်လင့်ချက်တွေလူလူရဲ့ဆန္ဒတွေဘလောက်ထိအကောင့်ထဲပေါ်လာပါပြီလဲဒီနှစ်ကာလမှာ
ဟိုအရင်ဆုံးကတော့ကျွန်တော်တို့ကဒါနိုင်ငံရေးစနစ်တစ်ခုပြောင်းအောင်ကျွန်တော်တို့ကြိုးစားခဲ့ကြတယ်ပေါ့လွန်ခဲ့တဲ့29နှစ်ကလူလူတရားလုံးပုံကြွတောင်းဆိုခဲ့ကြတဲ့ဒီမိုကရေစီရရှိရေးတိုးရေးဆိုတဲ့ဟာကကျွန်တော်တို့အဆင့်တစ်ဆင့်ကိုတော့ကျွန်တော်တို့ရောက်လာခဲ့တယ်သို့တော့ကျွန်တော်တို့မျှော်လင့်သလောက်အခြေအနေတိတော့မရောက်သေးဘူးအဲ့တော့အခုလောလောဆယ်မှာ55ရာခိုင်နှုန်းတော်ဆွတ်တော်ကိုယ်စားလှယ်တွေရဲ့70ရာခိုင်နှုန်းကျော်ကိုကျွန်တော်တို့လူလူထောက်ခံနဲ့ရွေးချယ်တဲ့ဒါ NLD ဆွတ်တော်ကိုယ်စားလှယ်အများစုအနိုင်ရလာတယ်အဲ့တော့အစိုးရအဖွဲ့ကဦးဆောင်နိုင်တဲ့အခွင့်အရေးရခဲ့တယ်သို့တော့ကျွန်တော်တို့ကဒီ2008ဖွဲ့စည်းပုံရဲ့စံတက်ချက်ထဲမှာပဲကျွန်တော်တို့ကဒါတုံးကန်လှုပ်ရှားနေရတဲ့အခြေအနေမှာပဲရှိပါသေးတယ်တကယ် ကျွန်တော်တို့ပြောလင်းချက်ဒီပြုတ်သွားဖို့အတွက်ကတော့ဆက်ပြီးတော့ကြိုးစားရအောင်မယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဥက္ကူကြီးဒီလိုင်းမောက်ခါနေပြီပါခင်ဗျကျွန်တော်ဥတင်းတန်းကြီးလည်းတစ်ဆက်သေးပြီးကြပါလေဥတင်းတန်းကအခုဘာပြောပြော88တုံးကအသီးပွင့်တစ်ခုလို့ပြောလို့ရပါပါဒီသူအစိုးရအနေနဲ့အစိုးရတက်လာပါပြီတော့ဒီအစိုးရအနေနဲ့လက်ရှိ88တုံးကမျှော်လင့်ထားတဲ့လူလူမျှော်လင့်ချက်တွေကိုလက်တွေ့အကောင့်ထဲပေါ်နေနိုင်ပြီလားဘယ်လိုမြင်ပါလဲ
ဒါသေးတဲ့ပိုင်းတော့ပေါ်နေပြီလို့ပြောရမှာပေါ့ဗျာအဲ့တော့အခုလက်ရှိဖြစ်တဲ့ဥက္ကူကြီးပြောသလိုပဲကျွန်တော်တို့ကပထမအဖြစ်တော့ပြည်သူအစိုးရတရားပေါ်ပေါက်လာပြီဒါ88ရဲ့အသီးပွင့်တစ်ခုပါပဲကျွန်တော်တို့မျှော်လင့်ခဲ့တာဒါပေမဲ့88မှာကျွန်တော်တို့တိုက်ပွဲဆင်ခဲ့တာဟာဒီမိုကရေစီရဲ့ငြိမ်းချမ်းရေးနဲ့အမျိုးသားအစွေးစီမျိုးရေးအလားအသုံးလက်ကိုတွန့်ကျင်တိုက်ပွဲဝင်ပြီးတော့အန်တီမရွေချက်ကစစ်အာဏာရှင်စနစ်ကိုအပိဓာန်မိကုန်းချုပ်ပြီးလို့ဖြစ်တယ်ဗျာအဲ့ဒီအချက်ကြီးကျွန်တော်တို့မလုံနိုင်သေးဘူးအခုကအစိုးရရဲ့ညှော်မှန်းချက်တွေကကျွန်တော်မျှော်လင့်နေတယ်ဒီမိုကရေစီကဒစိတပိုင်းတချို့ရနေပြီငြိမ်းချမ်းရေးကိုသွားနေတယ်ဒီမိုကရေစီငြိမ်းချမ်းရေးကောင်းတဲ့ပန်းဆိုတော့အကုန်လုံးတော့လည်းမရသေးဘူးတို့ရရင်အားထုတ်ကြိုးပမ်းဆောင်ရွက်နေတယ်ဒီငြိမ်းချမ်းရေးရဖို့အတွက်ဟန်တာအဓိကဟန်တာဖြစ်တဲ့တတော်ပြည့်ဖွဲ့စည်းပုံရှီအောင်ဦးတွေကိုအလုံးကြီးတာကနေပြီးတော့ပြင်ဆင်ဖို့ကြိုးစားနေရတယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့ခိုင်ခိုင်မာမာတို့ရတယ်လို့ပြောနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျာဦးတင်းတန်းတစ်ဆက်တည်းကျွန်တော်ဦးတင်းတန်းကြီးမှပြောသွားတဲ့အထက်မှာခုနကလက်ရှိအနေထားပေါ့နော်အမျိုးသားညီညွတ်ရေးရေးနောက်ဒီမိုကရေစီဆရာနေရှင်ဆက်ညီကျွန်တော်အဲ့မှာတစ်ချက်နေကျင်တာကဥက္ကူကိုယူပဲရင်နေကျင်ပါလေအာရှင်လေးလုံးဒီရေတော်ပုံကြီးမှာတောင်းဆိုခဲ့ကြတာတောင်းဆိုချက်ထဲမှာမျိုးသားညီညွတ်ရေးဒီမိုကရေစီဆရာနေရှင်ဆက်ညီဒီကိစ္စတွေမှာဒါပေမဲ့လက်တလောအစိုးရရဲ့ဦးစားပေးဆောင်ရွက်ချက်ကတော့ကျွန်တော်တို့ငင်းငိုင်းနဲ့အမျိုးသားပြန်လည်တည်မြဲရေးကိုဖြစ်နေတော့ဒါကိုပို့ပြီးတော့ဦးစားပေးနေတယ်လို့ရောမဖြစ်ဘူးလားကျွန်တော်ဒီမိုကရေစီဆရာနေရှင်ဆင်းနေဆန့်ကျင်ရေးကိစ္စတွေမှာကိုဘယ်လောက်ထိ NLD ကလုံနေနိုင်ပြီလဲခင်ဗျအစိုးရအနေနဲ့ပေါ့
ဟိုကျွန်တော်တို့ကဒါငင်းငိုင်းရေးဟာနိုင်ငံတော်ရဲ့အရေးအကြီးဆုံးကိစ္စတစ်ခုဆိုတော့ကျွန်တော်တို့အားလုံးဒါအလေးနဲ့လက်ခံထားပြီးသားပါသို့တော့ကျွန်တော်တို့ကဒီတခြားဖွံ့ဖြိုးတိုးတက်ရေးပိုင်းနေနောက်တစ်ခါရပ်ဖက်စစ်ဖက်ဆက်ဆံရေးပိုင်းနေနောက်တစ်ခါကျွန်တော်တို့ဒါပြည်သူလူထုတဦးချင်းရဲ့လွတ်လပ်ခွင့်တွေအစရှိတဲ့ကိစ္စတွေအားလုံးကိုပါကျွန်တော်တို့ကခြုံငုံပြီးတော့ချင့်ကပ်ဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်အထူးသဖြင့်ကတော့ဒါတာမန်ပြည်သူလူထုရဲ့နေစဉ်စာဝတ်နေရေးပေါ့လူမှုရေးဘဝတွေကိုကျွန်တော်တို့ကတိုးတက်လာအောင်ဒီဖွံ့ဖြိုးတိုးတက်ရေးပိုင်းတွေကိုလည်းကျွန်တော်တို့ကအာရုံစိုက်တင်တယ်လို့မြင်တယ်ဆိုတော့ဒါပိုင်းကအမျိုးသားပြန်လည်တင်မြှောက်ရေးလို့ပြောရင်အမျိုးသားပြန်လည်တင်မြှောက်ရေးအတွက်အခြေခံအကျဆုံးဖြစ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုတွေအဲ့ဒါတွေကိုဖြတ်တန်းမှုစူးစမ်းတဲ့အခါမှာဥမာဒီရှစ်လေးလုံးရေးတော်ပုံကြီးကိုဒါအားလုံးကဒါဟာနိုင်ငံတော်ရဲ့အကူအပြောင်းကိုပေါ်ဆောင်ခဲ့တဲ့ထုတ်ရှားမှုကြီးအဖြစ်အတိပတ်ပြုဖို့အဲ့ဒါဒါဟာကျွန်တော်တို့ကို truth and reconciliation လို့ပြောရင်အမှန်တရားကိုရှာဖွေခြင်းလက်ခံခြင်းအတိမတ်ပြုခြင်းအပိုင်းဟာဒါမှဖြစ်မနေသက်တမ်းရမယ်အပိုင်းဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကကူးပြောင်းကာလမှာငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးကိုတွားပြီးဆိုရင်ဒီအတွင်ကူးပြောင်းရေးကာလတရားမျှတမှုကိစ္စတွေဒါနဲ့နာဆုံးရှုံးခဲ့တဲ့သူတွေကိုအနည်းဆုံးကျွန်တော်တို့ကထိုက်ထိုက်တန်တန်အတိမတ်ပြုပြီးတော့ဒီလူအဖွဲ့အစည်းကနောက်နောက်ဒီလိုအနှိဋ္ဌာယုံမျိုးတွေမပေါ်ပေါက်အောင်ဘလို့အကာအကွယ်မျိုးစနစ်မျိုးတွေတိစောက်ကြမလဲဆိုတာကိုပါကျွန်တော်တို့ကတော့ဝိုင်းဝန်းပြီးတော့ဆွေးနွေးအပြေရှားရမယ်အချိန်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒေါက်တာရေမျိုးတိတ်ကိုတခုမေးချင်ပါတယ်အခု NLD အစိုးရဟာ88လှုပ်ရှားမှုကနေပေါက်ဖွားလာတဲ့အသီးပွင့်တစ်ခုလို့ပြောမှဆိုတော့လက်ခံနေထင်ပါတယ်ကျွန်တော်တခုမေးချင်တာကNLD အစိုးရအခုတွားနေတဲ့လမ်းကြောင်းက88မျိုးဆက်တီအားလုံးကိုကုစားပြုလာပြုမှုရှိမှုရှိမှုရှိပေါ့အဲ့ဒါနဲ့ပတ်သက်လို့သုံးသပ်ပြပါခင်ဗျ
ကျွန်တော်မြင်တော့ပေါ့လေဒီလက်ရှိ NLD အစိုးရကတွားနေတဲ့နိုင်ငံရေးလမ်းကြောင်းဟာ88ဒီကျွန်တော်တို့ရှင်းလင်းလုံးဒီမိုကရေစီရေးတော်ပုံကြီးကနေတော့ပေါက်ပွားလာတဲ့လမ်းကြောင်းနဲ့ပေါက်ပွားလာတဲ့နိုင်ငံရေးဥတည်ချက်ကိုဆက်ပြီးဆွဲကြိုင်ပြီးတော့တွားနေတယ်လို့တော့ကျွန်တော်ကယုံကြည်ပါတယ်ဒါပေမဲ့တစ်ဖက်မှာရှိတာကတော့အငင်းပွားစရာအချက်တွေကတော့အတော်များများရှိနေပါတယ်ဥပမာခုနဦးကုတ်ကိုကြီးဆွေးနွေးသွားသလိုပဲကျွန်တော်တို့ဒီရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးပေါ်မှာနော်မြန်မာဒီမိုကရေစီအပြောင်းလဲရဲ့ဟောခံလာတဲ့သမိုင်းမတိုင်ကြီးတစ်ခုဆိုတဲ့နော်သတ်မှတ်ချက်ကိုနော်ဟိုဘယ်ပေါင်းစုံကနေလက်ခံနိုင်မှသာလျှင်ကျွန်တော်အမြင်အဖြစ်အမျိုးသားပြန်လည်တင့်မြတ်ရေးဟာပို့ပြီးတော့ရှင်းရောက်အလုပ်ဖြစ်နိုင်မယ်လို့မြင်ပါတယ်အဲ့ဒီအပြင်ကျွန်တော်တို့ရှစ်လေးလုံးဒီမိုကရေစီရေးတော်ပုံကြီးအတွင်းမှာတော့ကြဆုံးခဲ့တဲ့တော့အချင်းတော်တွေထဲမှာတောတောင်တွေထဲမှာကြဆုံးခဲ့တဲ့အဲ့ဒီလိုကျွန်တော်တို့ရဲဘော်တွေရဲ့စိတ်ရင်းကိုလည်းအခုချိန်ထိကျွန်တော်တို့အတိအကျပြည့်စုံနိုင်ခြင်းမရှိသေးပါဘူးအဲ့ဒီလို ။တော့အဲ့ဒီစည်ရင်းတွေပြုစုပြီးတော့ကျွန်တော်တို့ဟာထိုက်ထိုက်တန်တန်ဂုံကျူးဒါကိုလည်းပဲအခုအချိန်ကြီးမလုံနိုင်သေးပါဘူး။အဲ့ဒီအခါကျတော့လက်ရှိအချိန်ဒီမှာကျွန်တော်တို့လက်ရှိအပြောင်းလဲကိုဥဆောင်နေတဲ့တော့ NLD အစိုးရနဲ့ NLD လွတ်တော်တွေအနေနဲ့ဒီကိစ္စတွေကိုအလေးနဲ့ထားပြီးတော့တော့စဉ်းစားသုံးသပ်ဖော်ဆောင်နိုင်မှုကတော့အင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ခုခုကြီးတော်တော်ရမျိုးသိန်းဦးသိန်းတောင်းလေးလမ်းမှာမခန့်နေပြောအောင်ခင်ဗျာကျွန်တော်တို့ရှင်တွေကိုဆက်ပြီးကြပါလိမ့်မယ်။ကိုမင်းအောင်ကြားပါလားခင်ဗျာသူတတော်လေးစနေမီးမြန်လို့ရပါတယ
်။ကြားပါလေ
။ဟုတ်ကဲ့စနေမီးမြန်လို့ရပါတယ်တူတူပေါ့
။ဒါကျွန်တော်တို့လည်းဒီ88အရေးခင်မှာတော့ပေါင်းရတဲ့လူတွေပါလေ။နောက်ပိုင်းကျော်လဲအကြောင်းမျိုးကြောင့်ဒီလိုမှာတမန်ကုလို့တော့ကြောက်ဆဲလှူရှာနေပါတယ်အဲ့တော့ဒီဒီဒီလူကြီးစိတ်ချရွေးချယ်ရတဲ့ NLD အစိုးရတော့အကောင်းဆုံးတော့လဲကျူးစားနေတယ်လို့ကျွန်တော်လည်းအားလုံးပြောလို့ဆိုဖြစ်ဖြစ်ရှိမျိုးစဲကြောင်းသားတွေကိုလည်းကိုးစားပြီးတော့နိုင်ငံအတွက်အကောင်းဆုံးကျူးစားလှူရှာနေရဆိုတော့ကျွန်တော်လည်းအကြည့်ပါယုံကြည်ပါတိုးတော်လည်းပထမတော့ဒီယူမပစ်တဲ့ဆာနာရှင်ရဲ့2008ဖွဲ့စည်းကိုအခြေခံဥပဒေကိုလက်ခံထားတဲ့မှာဒါ ਉਹ လည်းပြည်စင်မလူကြီးအနေနဲ့အလုံးတောက်တာဒါ ਉਹ ပဲအရေးထားဒါမှလည်းတန်းတူတူတက်ဖို့အတွက်အလုံးမီအရေးကြီးအရာချင်းဆောင်လဲသူရဲ့သဘောပေါက်တယ်ဒါ ਉਹ လည်းသူအနေနဲ့အလုံးကျူးစားတယ်ပါလေဒါမဲ့သူ88ပြည်သူနဲ့အန်ဒီအစိုးရတော့ဆက်လက်ပြီးတော့တညီတညီနဲ့ပါဝင်လို့ဆက်ပြီးတော့ဒီယူမာတဲ့ဆရာနာရှင်ကိုကျေအောင်လို့အပြည့်တိုင်ထုတ်ချနိုင်မှုတော့မတမအရေးကြီးတယ်လို့ပြောနေတဲ့
ဟုတ်ကဲ့
သုံးပါပါတယ
်ဟုတ်ကဲ့ကိုမင်းအောင်ကျေးဇူးပါခင်ဗျာကိုမင်းအောင်သူ့ရဲ့အမြင်သဘောတာပေါ့နော်နောက်တူကျွန်တော်တခါလေးမေးမဲ့ချင်ပါလေကုဇော်ဝင်းနိုင်ကုဇော်ဝင်းနိုင်မီနီယံစဉ်းနေလို့ရပါတယ်ဥကူကူကြီးတော်တော်ရေမျိုးသိင်ဥသိင်တန်းဦးရှိပါတယ
်ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဟုတ်ကဲ့ကျွန်တော်ရှင်းပြလို့မှလည်းပါဝင်နေပါဗျာခုလက်ရှိအစိုးရကနေကတော့ဒီမိုကရေစီလမ်းကြောင်းပေါ်တော့ဆက်ပြီးရောက်တော့ကျွန်တော်အာရုံဥပဒေရောက်ပြီလို့ဗျာဒီအရောက်ကြီးရောက်ကတော့ဆောအားလုံးပဲပြပေါင်းပြီးတော့တိုက်ပွဲကိုဆက်လက်ဝင်ရအောင်လို့ကျွန်တော်ယုံကြည်ပါတယ်ဗျာဒီကြောင့်လည်းပတ်သက်ပြီးတော့ကျွန်တော်တို့ဒီရာဇာနေတာက2008ဆိုစည်းဝင်ခြေကအဲ့ဒါကိုပဲဒီလိုပဲပြပါမယ်ဒီလက်ရှိဆက်ဆံနေတယ်ပြပါတယ်ဒါတွေကိုပြည်ချင်းလက်ကတော့ပြင်ပေးနေတယ်လို့အဲ့မှာကျွန်တော်တို့ဆရာကြီးရှင်းနေအဥပဒေနာကိုကျွန်တော်မေးချင်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးပါကျွန်တော်နောက်ထပ် thread တူတစ်ဆက်သေးခေါ်လိုက်ချင်ပါတယ်။ slide ပွေကုံ slide ပွေကုံဆွေးနွေးမိမြန်လို့ရပါတယ်
။ဟုတ်ကဲ့ဆစ်ဆစ်ဆစ်ရေတော့ပုံကနေပြီးတော့မှအခုဒီမိုကရေစီလမ်းကြောင်းပေါ်တော့ကျွန်တော်တို့နိုင်ငံတော်တီအိုကလည်းဟိုပို့ပို့နိုင်ခဲ့ပြီပေါ့။သို့တူညာလည်းပဲအခုချိန်ထိဗာဖြစ်နေတယ်လေဆိုရင်တော့အရင်တုန်းကတော့တရားမဝင်ဆင့်အာဏာရှင်အစိုးရပေါ့။အခုကတော့တရားဝင်ဆင့်အာဏာရှင်အစိုးရကကြံ့နေတဲ့ဥပမာ2008ဖွဲ့စည်းပုံအဖြစ်ပေါ်ပေါက်လာတဲ့ဟိုတမရဝအခန့်ကဏ္ဍအင်တာမကြီးမာတော့စစ်စစ်စစ်မျိုးစစ်ဒီရဲ့စစ်စစ်စစ်ရေလိုပွင့်ကြီးဖမ်းချက်တော့ဟို2008ဖွဲ့စည်းပုံမပြနိုင်ဘူးစီရင်တော့ဟိုမပြည့်စုံသေးဘူးလို့ခေါ်မှာပေါ့အဲ့ဒါကြောင့်လက်ရှိထွတ်တော်မတ်ဒီနိုင်ငံကြီးမလုပ်ဘူးတဲ့ထွတ်တော်မတ်ဒီရောကျွန်တော်အပါဝင်ပေါ့နော်ပြောချင်တဲ့ဥစ္စာကတော့အစိုးရရောအရင်တုန်းကအသေးကိုစတဲ့ပြီးတော့မှဒီလိုမျိုးအဆင့်ရောက်အောင်တက်စီချောင်းတော့လုတ်ပေးခဲ့တဲ့သူတွေကိုမမေ့ဖို့သူတို့လူပဲကိုကျိုးကိုမညာပဲနဲ့ကိုကျိုးကိုမစင်စားပဲနဲ့လူအရဲ2008ဖွဲ့စည်းပုံကိုပြင်လို့ရအောင်စူးစမ်းစစ်ချင်းတယ်နောက်တစ်ခုကတော့နောက်ဆုံးအနေနဲ့ကြိုးချင်တဲ့ဥစ္စာကတော့တမရဝါလည်းပဲအရင်ဆုံးကဟိုရီရိုပုံကလို့တွင်းဒီဟိုအတိတ်ဒီပေးပြီးတော့မှဖွဲ့စည်းပုံပြင်တာမျိုးမဟုတ်ပဲနဲ့ငင်းချမ်းစွာဖြင့်အခု၅ကြီးအတူတူမကြိုက်ခင်မှာအမြန်ဆုံးပြနိုင်လို့အကောင်းဆုံးဖြစ်မယ်လို့တော့မဟုတ်ရင်တော့မဖြစ်တဲ့ဥစ္စာတော့မဖြစ်စေချင်လို့ဘူးလို့ကျွန်တော်အမြင်ကတော့အဲ့လိုပဲဖြစ်ပါတယ်ကြာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီတော့ရှင်၃လုံးပြောသွားတဲ့အထက်မှာတော့ဖွဲ့စည်းပုံပြင်ပြီးဆိုတဲ့ကိစ္စတော့တော်လေးရေးပြီးတော့ပြောသွားပါတယ်ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်ပါတယ်ဒါနဲ့ဒီပြတဲ့ကင်မှာခုနကကို slide ပွေကုံပြောသွားတဲ့အထက်မှာဒီ88တုန်းကဥဆောင်လုပ်ခဲ့တဲ့လူတွေကိုလည်းမေးဖို့မလိုဘူးဆိုတဲ့ကိစ္စအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်လည်းမေးချင်ပါတယ်မေးချင်တဲ့ဆိုတာကဥက္ကကိုယူဖို့ပဲအရင်မေးချင်ပါတယ်ခင်ဗျာ။ဘာလို့ဆိုတော့ဒီအချိန်ကြီးကတော့များများပြောစရာကြီးရှိပါတယ်။88တုန်းကဥဆောင်ပြီးတော့လုတ်ခဲကြတဲ့လူတွေဒီနေ့နိုင်ငံတော်ရဲ့အစိုးရပိုင်းအုပ်ချုပ်ရေးပိုင်းမှာပါဝင်မှုနည်းတယ်ပေါ့နော်။အဲဒီဒီဟာနဲ့ပတ်သက်လို့လည်းဒေါက်ဆန်းစုကြည်ကတက္ကသိုလ်သမားနဲ့ဗဟုသမားစုပြီးတော့တင်စားပြောသွားတာရှိပါလေ။ဥက္ကကြီးအဲ့ဒီသဘောထားလေးဥက္ကကြီးရဲ့သဘောထားလေးသိချင်ပါရဲ့။ဒါနဲ့ပတ်သက်လို့
ဟိုရှင်တို့ပြောချင်တာကလေကျွန်တော်တို့လွန်ခဲ့တဲ့29နှစ်နိုင်ငံရေးစလုပ်တဲ့အချိန်မှာကျွန်တော်တို့တအူးချင်းအနေနဲ့ရော ဟလာငါတော့ဘာကြီးဖြစ်ရမယ်ဆိုတဲ့ညွှန်မှန်းချက်မျိုးဘယ်လို့မှမရှိခဲ့ပါဘူး။ကျွန်တော်တို့အဲ့ဒီအချိန်တုန်းကကျွန်တော်တို့ကြောင်းနေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့ရလဒ်ကတော့ပင်သားနေမှမသိတဲ့ရေကြီးအရင်ပေါ့။ကျွန်တော်တို့အကူကြီးတွေနောင်တော်ကြီးတွေဟလာအရင်ကနေကြောက်သွားတယ်ပြန်လာတယ်တချို့ယူသွားတယ်တချို့ဘဝပြတ်သွားတယ်ဆိုတဲ့ဇလန်းတွေနဲ့ပဲကျွန်တော်တို့နိုင်ငံရေးတွေကိုဝင်လာတာပါ။အဲ့တော့ဒီနေ့ဒီချိန်ကျမှလွတ်တော်ကိုယ်စားလှယ်တို့ဝန်ကြီးတို့ဘာတို့ညာတို့ဟာတွေဖြစ်လာတော့ဒါကျွန်တော်တို့စပြီးတော့နိုင်ငံရေးတဲ့ဝင်လာစဉ်တုန်းကတို့ဖြစ်ပါတို့တက်နိုင်သလောက်လုပ်မယ်ဒါကြီးတော့မတရားတာကြီးကိုတော့တို့တော်လာမယ်ဆိုရဲစိတ်တစ်ခုတည်းနဲ့ပဲလုပ်ခဲ့တာပါဒါအရင်ဆုံးဒါလေးကိုကျွန်တော်တို့ရိုးရိုးသားပဲပြောချင်ပါတယ်အဲ့တော့အဲ့ဒီကနေပြီးတော့မှလုံးတဲ့ကျွန်တော်တို့နိုင်ငံရေးရဖြတ်တန်းမှု230မိဘဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ရဲ့လေလာစီးပူးမှုတွေကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုထပ်တဲ့ကြံတာပြန်ပြီးတော့အသုံးချခြင်းနဲ့စေတနာကတော့ကျွန်တော်တို့မှာရှိပါတယ်အဲ့တော့ဒါကြောင့်မလို့အခုနေမှာဒါကျွန်တော်တို့လုပ်ခွင့်မရသေးပေမဲ့လို့တတ်နိုင်တဲ့လောက်တော့ကျွန်တော်တို့ရဲဘော်တွေစုပေါင်းပြီးတော့ကျွန်တော်တို့ရဲ့အတွေ့အကြုံတွေစေတနာတွေကိုအကောင့်တွေပေါ်နိုင်ဖို့အတွက်တော့ကျွန်တော်တို့စူးစမ်းမှာပါလို့
ဟုတ်ကဲ့ကျွန်တော်အဲ့ဒါဒေါက်တာရေမျိုးသိမ်းလိုက်မိကြပါတယ်တကယ်တမ်းပြောမှဆိုရင် transition အတွင်ကူးပြောင်းတဲ့ကာလသွားကြမယ်ဆိုရင်တစ်ချိန်လုံးကဒီအပြောင်းလဲဖြစ်အောင်ဥဆောင်ခဲ့ကြတဲ့လူတွေတော့တကယ်တမ်း commit ဖြစ်ပါမလားအကိမပါခဲ့တဲ့လူတွေအဲ့လိုမျိုးအများစုပါဝင်လာမယ်ဆိုလို့ရှိရင်ဒေါက်တာရေမျိုးသိမ်းအမြင်သိကြပါတယ
်အဲကျွန်တော်ကတော့ခုနပြောသလိုပေါ့ကျွန်တော်တို့တွေလား1988မှာကျွန်တော်တို့တွေဒီလှုပ်ရှားမှုတွေကိုပါလာခဲ့တာကျွန်တော်တို့အာဏာရဖို့လည်းမဟုတ်ဘူးကျွန်တော်တို့နေရာရဖို့လည်းမဟုတ်ဘူးသို့တော်လည်းပဲအဲ့ဒီအချိန်မှာကျွန်တော်တို့ဟာအပြောင်းလဲတစ်ခုကိုတခုံးနဲ့ဖမ်းတင်ပြီးတော့ဟလာဒီအပြောင်းလဲကိုဥဆောင်နိုင်တဲ့လူတွေနေရာရလာဖို့အတွက်ဟလာဟိုအောင်ပွဲရလာဖို့အတွက်ကျွန်တော်တို့ကျောင်းသားတူတရက်လုံးကပေါ့လေဖမ်းပိုးပြီးတော့တခုံးမနဲ့ဖမ်းပိုးပြီးတော့ဆောင်ရွက်ခဲ့တာလို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့လက်ရှိအချိန်ဒီမှာကျွန်တော်အမြင်အားဖြင့်တော့ဟလာ2015ရွေးကောက်ပွဲနောက်ပိုင်းကျွန်တော်တို့ပေါ်လာတဲ့အစိုးရတွေလွတ်တော်တွေအပေါ်မှာတော့အမလို့အမရဖြစ်တာတော့ကျွန်တော်ပါဝင်အတော်များများမှာကျေကျေပြန့်ပြန့်ဖြစ်နေပါတယ်အဲ့ဒီတော့ဒီအစိုးရအဖွဲ့ထဲမှာလွတ်တော်ထဲမှာတာဝန်ယူနေတဲ့လူတိုင်းကိုမဆိုလိုပါဘူးဒါပေမဲ့အဲ့ဒီမှာတာဝန်ယူနေတဲ့လူအများစုဟာနော်လွန်ခဲ့တဲ့29နှစ်တုန်းကစပြီးတော့ဒီနေ့ဒီချိန်အထိအသက်တွေဘဝတွေပေးဆက်ပြီးတော့ရင်းနှီးပြီးတော့ရယူခဲ့တဲ့ဒီနေရာဒီအခြေအနေတစ်ခုကိုနော်မရင်းမရိုင်ဆက်ပြီးတော့နော်ထိန်းချုပ်နိုင်ဖို့ပေးဆက်နိုင်ဖို့ကော်မတီဖြစ်ဖြစ်နဲ့ဆက်ပန်းနိုင်ဖို့လူအပ်တယ်လို့တော့ကျွန်တော်ကတိုက်တွန်းချင်ပါတယ
်အဲတိုက်တွန်းချင်ပါတယ်ဆိုတော့ကိုရံမျိုးသိရဲ့အမြင်တော့ဘလို့ရှိပါလဲဒီလူတွေကလက်ရှိ88တုန်းကတောင်းဆိုခဲ့ကြတယ်ဥဆောင်ခဲ့ကြတယ်လူတွေရဲ့စိတ်ဆန္ဒကိုကော်မစ်ရှိရလား
အဲကျွန်တော်အမြင်အားဖြင့်တော့ဟို50-50လို့ပဲကျွန်တော်ကမြင်ပါတယ်အဲ့ဒီအချိန်မှာတော့ဟိုအများစုဟာကော်မစ်တက်ဖြစ်တယ်လို့အကျိုးရဖို့တော့မှနည်းနည်းခင်းရင်းမယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တစ်ဆက်တည်းပေါ့ချစ်နေဦးတင်တန်းဦးရဲ့အမြင်လဲသိကြပါတယ်ဒီကိစ္စနဲ့ပတ်သက်လို
့ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ချစ်လေးလုံးကတကယ်ဗမာပြည်တမိုင်းမှာဘလူးစည်းလူစည်းခွဲကြတာလူတွေရဲ့တမိုင်းဘဝဖြတ်တန်းမှုကိုကြည့်တဲ့အခါမှာဒီလူဟာ88မှာဘယ်လိုနေရာရပ်ခဲ့တယ်ဆိုတာဟိုအတဲချက်တဲ့အကောင်းဆုံးပြည်တယ်လို့ထင်တယ်ဗျ။အဲ့ဒါဒီကျွန်တော်ထပ်ပြောချင်တာတော့ချစ်လေးလုံးကမိုးပေါ်ကကြာလာတာမဟုတ်ဘူး1962ဇူလိုင်9ရက်နေ့ကစတင်ခဲ့တဲ့ကျောင်းသားတွေရဲ့တိုက်ပွဲ1984 85 86အလူသမားလယ်သမားကျောင်းသားတွေရဲ့တိုက်ပွဲတွေကိုမိချန်ထားလို့မဖြစ်နိုင်ဘူးအဲ့တော့ဒီလိုတိုက်ပွဲဆင်စစ်မပြတ်နိုင်ငံရေးသက်သေကောင်းကောင်းနဲ့ပါလာတဲ့သူတွေကကျွန်တော်တို့တိုင်းပြည်ကိုဆက်ပြီးတော့ဝန်ရမှာပါဘုထုတော်ကိုယ်စားလှယ်တွေဖြစ်ပြီးဖြစ်စေမဖြစ်ပြီးဖြစ်စေဝင်ကြီးတွေဖြစ်ပြီးဖြစ်စေမဖြစ်ပြီးဖြစ်စေကျွန်တော်တို့ကိုဘယ်သူမှဘယ်လိုလုပ်ဖို့ဒီချာယောင်းတွဲဆောင်ရတာမဟုတ်ဘူးကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်တွေနဲ့ကျွန်တော်တို့လုပ်ခဲ့ကြတာဖြစ်တယ်အခုလည်းလုပ်နေကြတယ်နောက်ကိုလည်းလုပ်ဖို့ဆက်ကြည့်နေကြတာဖြစ်ပါတယ်အဲ့တော့ဒါပေမဲ့ခုနကကျွန်တော်ကတော့ဥက္ကဋ္ဌကြီးပြောတဲ့ transitional justice ကတော့အမြဲတမ်းအရေးကြီးလို့ထင်တယ်အခုအလွယ်တကူနဲ့အမျိုးသားရင်သားစီကြီးကိုအမျိုးသားသွေးစီကြီးတို့ပေါ့ပေါ့တန်တန်ပြောနေကြတယ်တကယ်တော့အဲ့ဒီရှေ့မှာအပင်ကူရောကြီးကလာတရားနာတတ်မှုရှိဖို့လိုကိုလိုတယ်transitional justice အတွဲကျွန်တော်တို့က true corruption နဲ့လို့ရတယ်။ဒါတွေမလုပ်ဘဲနဲ့တော့ချစ်ဆက်ချစ်ကိုစေမုန်းချေဖို့ဟောချစ်ဆက်ချစ်ကိုအမာရုပ်ကိုချင်းကြံနေတဲ့လူတွေနဲ့ဆက်ဆံမှုဆိုတာမဖြစ်နိုင်ဘူး။ဒီအများစုအကုန်လုံးကတော့ကျွန်တော်တို့ကတော့ဒီအပေါ်မှာဒီသဘောထားပဲရှိပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ခုနကသရရှင်ကြီးကဆွေးနွေးတော့ကြတဲ့ဖွဲ့စည်းပုံပြင်ရေးကိစ္စဘယ်လိုလုပ်နိုင်မလဲ။ အဲ့တော့ကျွန်တော်အုပ်သိမ်းတမ်းဥပဒေတစ်ဆင့်ထိုင်ပေးချင်ပါတယ် energy မှာဖွဲ့စည်းပုံပြင်ရေးကိစ္စတကယ်လည်းရွေးကောက်ပွဲ commitment ရွေးကောက်ပွဲမှာဂရီကိုတည်တယ်မှာလည်းတို့ပါပါတယ်ဖွဲ့စည်းပုံပြင်မယ်ဆိုတာဒါမဲ့အခုချိန်ထိမလုံနိုင်သေးဘူးဘာကြောင့်လို့ဘာခက်ခဲကြောင့်လို့ထင်ပါလဲ
အခက်ခဲတော့မျိုးစုံကသူတို့ဘဝကစူရတာဘူးကားပါပဲတော့မျက်နှာမျိုးစုံနဲ့ကြည့်ရပုံရတယ်အန်ရီကလည်းဝိုင်းဝိုင်းလဲနေတာပါပဲပြစ်သမတ်တတ်သားတွေကလည်းနေရာအနှံ့ပါပဲတော့အဲ့ဒီလိုတွေဖြစ်နေတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီမှာအဲ့ဒီအစိုးရဟာသွတ်တော်တွေမှာဖွဲ့စည်းပုံချရာဝေးကိုပြင်မယ်ဆိုတာလူပြည်ကအတ္တဇင်းနဲ့ဓမ္မပြည်ကအတ္တဇင်းဆိုတာသဘောပေါက်တဲ့အတွက်၂၁ရာစုပြင်လုံကနေတစ်ဆင့်ပြင်ဖို့ကြိုးစားနေတယ်လို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အဲ့ဒါဖွဲ့စည်းပုံနဲ့ပတ်သက်လို့ပြီးတော့ကျွန်တော်ကိုကြီးကိုမေးချင်ပါတယ်အဓိကအကြောင်းက88မျိုးဆက်ရဲ့အခမ်းအနားပေါ့ဘာဖြစ်လို့ဆိုတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ88မျိုးဆက်ကြောင်းသားခေါင်းဆောင်တွေ energy ပါတီကနေတော့ဝင်ကြိမ်မှုကြိုးစားတယ်ဒါပေမဲ့ဝင်မပြိုင်ပြစ်ဘူးပေါ့နော်အကြောင်းမျိုးကြောင်းပေါ့နော်အဲ့တော့ဒီအချိန်ရောက်မှာ88ခေါင်းဆောင်တော်များများကသွတ်တော်ပြပါဆူရပြပါပါပဲတိကျသည့်ရန်ရည်ရအနေထားအဲ့တော့ဒီအနေထားမှာကျွန်တော်တို့တချို့ရဲ့တောင်းဆိုချက်တွေက88မျိုးဆက်အနေနဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့စူးစီးစီးရှိတဲ့နယ်တချို့ကလည်း NLD တွေနဲ့အနေရမ်းမှာတွားပြီးရက်တင်နေဆိုတဲ့အမြင်ရှိပါတယ်ဥပဒေရဲ့သဘောသိကြပါတယ
်ဟိုတကယ်တော့ကျွန်တော်တို့ဒါပြီးခဲ့တဲ့2015ရွေးကောက်ပွဲကာလအထိမှာဒီဒီမိုကရေစီအင်အားစုတွေအားကောင်းမောင်းတန်ဖြစ်ဖို့ဆိုတဲ့ဥတည်ချက်နဲ့ကျွန်တော်တို့ဝန်ရံနဲ့ပံ့ပိုးတဲ့အခမ်းအနားကနေတောက်လျှောက်လျှောက်ပေါ့လေ။နောက်ဆုံးဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်တမန်၅တန်းကောက်ခံတာကနိုင်ငံလုံးဆက်လက်စီရင်တာတွေကျွန်တော်တို့တောက်လျှောက်ကျွန်တော်တို့စူးစမ်းခဲ့ပါလေ။အဲနောက်ဆုံးရွေးကောက်ပွဲအောင်နိုင်ရေးကာလမှာလည်းပဲဒါဒီမိုကရေစီအင်အားစုတွေအောင်နိုင်ရေးဆိုတာကိုကျွန်တော်တနိုင်ငံလုံးလှည့်ပြီးစူးစမ်းခဲ့ကြတယ်။အဲတော့ဝန်ရံပံ့ပိုးတယ်လို့ပြောတဲ့အပိုင်းကတောက်လျှောက်လုံးကျွန်တော်တို့ဝန်ရံပံ့ပိုးခဲ့တယ်။ဒါပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ဒါကိုယ်တိုင်ကိုပဲဒါ NLD ပါတီကနေဝင်ရောက်ပြီးတော့ရွေးကောက်ခံဖို့အထိကျွန်တော်တို့စူးစမ်းခဲ့ကြတယ်ပေါ့လေဒါပေမဲ့အကြောင်းအကျောင်းကြောင့်မချစ်ခဲ့ဘူးဆိုတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးစလုပ်ခရေကနိုင်ငံရေးကိုယူသွတ်စွာလုပ်ခဲ့ကြတာအဲ့တော့တည်တည်တည်လေကျွန်တော်တို့ကနိုင်ငံရေးကိုလုံမဲ့သူတွေအနေနဲ့ကတော့နိုင်ငံရေးကိုထက်ထဲဝင်ဝင်ဆောင်ရွက်နိုင်ဖို့ဟာဒါနိုင်ငံရေးပါတီတစ်ခုအဖြစ်နဲ့အင်အားစုတစ်ခုအဖြစ်နဲ့ခိုင်ခိုင်မာမာယက်တည်ပြီးမှသာလျင်ကိုယ့်ရဲ့စေတနာတွေကိုယ့်ရဲ့လိလာမှုတွေကိုယ့်ရဲ့အဲ့တော့စိတ်ကူးစိတ်ပန်းနေဖို့အကောင့်တွေပေါ်နိုင်မယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ကျွန်တော်တို့မျိုးဆက်တွေအနေနဲ့နိုင်ငံရေးပါတီတရအဖြစ်နဲ့ခိုင်ခိုင်မာမာပေါ်လာဖို့ကိုကျွန်တော်တို့ဒါနယ်အသီးသီးမှရှိတဲ့ရဲဘော်တွေရောကျွန်တော်တို့တတိယနိုင်ငံတွေမှာရောက်နေတဲ့ရဲဘော်တွေရောအစကျွန်တော်တို့အတက်နိုင်ဆုံးအကြံဉာဏ်လေးဟာသူတို့ရဲ့အင်အားတွေကိုကျွန်တော်တို့စုစည်းပြီးတော့ဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်နေကြပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တကူကိုယူရတော့ပြင်ဆင်နေပြီဒါသာရင်မျိုးတရားကြီး88ပါရှိတဲ့ကြောင်းသားခေါင်းဆောင်တွေမျိုးဆက်တွေအနေနဲ့အခုလိုမျိုးနိုင်ငံရေးပါတီတရအနေနဲ့ဖွဲ့လာမယ်ဆိုရင်ဒီပေါ်မြန်သိကြပါတယ
်အဲကျွန်တော်ရဲ့မြင်ကတော့ဒီ88ပေါ့လေ88လုံးမျိုးဆက်ကျွန်တော်တို့ဟာဒီကြောင်းသားခေါင်းဆောင်တွေရောကျွန်တော်တို့ကဟိုဆောက်သိန်းတော်ဦးပြောသလိုကျွန်တော်တို့1962ခုနှစ်နောက်ပိုင်းပေါ့လေဒီမျိုးဆက်အစီအစီကိုဟာဖြတ်ပန်းပြီးတော့အတွေ့အကြုံများစွာရှိခဲ့တဲ့ဒီကျောင်းသားကောင်းဆောင်ဟောင်းတွေရောနောက်နိုင်ငံရေးအတွေ့အကြုံရှိတဲ့ပုံစံတွေရောအားလုံးပါဝင်နိုင်နေပေါ့လေကျွန်တော်တို့နိုင်ငံရေးဟိုပါတီတစ်ခုနောက်နိုင်ငံရေးပလက်ဖောင်းတစ်ခုဒီအချိန်ဒီမှာလိုအပ်နေတယ်ဆိုတာကတော့ဟိုငင်းလို့မရတဲ့အချက်ပါအဲပြီးတော့ကျွန်တော်တို့နိုင်ငံရေ
း30လောက်ပဲချင်းရအောင်
နောက်20လောက်နိုင်ငံရေးအပြောင်းလဲနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့အဲ့ကြောင့်မှန်တဲ့ခါဖို့လိုအပ်တယ်လို့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းဒီလိုက်စီစဉ်ချင်းဖြည့်တော်လို့ပါပေါင်းဆင်းနေတဲ့ဥက္ကုကကြီးဒေါက်တာရံမျိုးသိန်းရှင်းနေကြီးဦးသိန်းတောင်းတောင်းအောင်လို့ကျေးဇူးများတင်ပါတယ်တော်ချင်းအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာဒိုင်းဒီလိုက်စီစဉ်ဆက်လာကြပြီပါ